တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဥပဒေရာချေးဥပဒေတချို့ဟာလူခွင့်ရေးကိစ္စတွေလူဖွဲ့စည်းကိစ္စတွေဆောင်ရွက်တဲ့အခါမှာအဟန္တာဖြစ်စေတယ်လို့လူခွင့်ရေးလှုပ်ရှားနေတဲ့ဗိုလ်ကလေးမျိုးကကိုစောဘန်ကူပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ရာချေးဥပဒေနဲ့ဒီငြိမ်းချမ်းစီကတော့ဒီကြဘောက်ကဒီနိုင်ငံရေးအစိုးရနောက်ပြီးတော့ဒီအစိုးရဆိုရတဲ့နိုင်ငံတွေအတွက်အခက်အခဲဖြစ်လာတာပေါ့။ဒါကြီးကတို့ကဆယ်ရဲ့ကြိုတင်ရမယ်ဆိုတော့ဘာမှပေါ့ရန်ကုန်နေလာပြီးတော့ပြန်နှံပေးမယ်ဆိုရင်ဒီမျိုးမှာကတို့ကဘယ်လိုလုပ်ကြိုပြီးပြန်လဲ။ဒီသခံတွေကလည်းဒါကနားလည်အောင်မဟုတ်ဘူး။ဒီကတော့ကဒီဘက်ကလာလေးမှာတော့ကျွန်တော်ဒီကလောက်ကပြောရမယ်ဆိုရင်လူလူလူဝင်နဲ့ဒီဒီဝေးတို့ကတော့ဒီကလောက်တာနေတဲ့ပတ်သက်လို့ဆိုတော့နည်းနည်းသိပြီးတော့နှစ်မျိုးပုံမရပါဘူး။ကပုံဒီစင်မာလာ45 66ကျွန်တော်တို့အဲ့မှာလောက်လိုက်ကြတာကိုလူကွင်းအခြေခံတို့တော့ပေါ့အားလေးပြတဲ့အခါကျတော့အဲ့လိုပဲလာတာဒီလိုမှလုံနေရတဲ့လူကမှမင်းစုစီတို့ရကြီးတို့ဆိုတာကနည်းနည်းအဟန်တားလို့ဖြစ်တာပေါ့လေ
စကိုင်းတိုင်းကလေးမြို့နာမှာတရုတ်နဲ့ဆောင်ရွက်မဲ့ရာဇဂျိုရေအားလျက်စစ်ဆက်ရုံနဲ့ပတ်သက်လို့ဒေသခံတယောက်ရေးလိုက်တဲ့စာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ကလေးမြို့နီးကရာဇဂျိုရေအားဆက်ရုံဘယ်တော့ပြီးမလဲဆိုတဲ့ကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်လို့သိရပါတယ်ဒီကိစ္စကဆက်ယုံရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုလွှတ်တော်နဲ့အစိုးရပုံမှန်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲပြီးတော့ဖြေရှင်းရမှာဖြစ်ပါတယ်။အခုတော့လွှတ်တော်ကသတိပေးတဲ့အတွက်ဒုဝန်ကြီးကမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့လွှတ်တော်မှာကတိပေးခဲ့တာပါတဲ့။အရင်တခါကညွန့်ချုပ်ကပြီးပါမယ်လို့ကတိပေးခဲ့ပြီးတရုတ် CGGC ကုမ္ပဏီကိုပညာရှင်၃ယောက်ရဲ့စရိတ်သိန်း950ကျပ်မြန်မာဘက်ကအတက်လွတ်ပေးခဲ့ရပါတယ်။ဒါဟာနိုင်ငံတော်ဘဏ္ဍာဆုံးရှုံးမှုပါ။ဘယ်ဘတ်ဂျက်နဲ့ကြာခံခဲ့တာလဲ။ကြာခံပေးဖို့စာချုပ်မှာပြဋ္ဌာန်းထားတဲ့စည်းကမ်းပါပါသလား။ဘယ်သူမှမသိရပါဘူး။အခုဒုဝန်ကြီးကမလအတွင်းအပြီးဆောင်ရွက်ပါမယ်လို့ကြေညာခဲ့တဲ့အတွက်အရင်တစ်ခါလိုထပ်ခံရအောင်မှဆိုရင်မိပါတယ်။တကယ်တော့ဆက်ယုံဟာတက်ဆင်ထားတဲ့ standard generator နဲ့စမ်းသပ်လေဘက်ယုံပဲလုပ်လို့ရတာဖြစ်ပါတယ်။တအားထုတ်လို့လည်းမရ။ထုတ်လွှတ်ပြီးတော့ပို့စရာလိုင်းလည်းမရှိသေးပါဘူး။transmission line ပြီးမှကျန်တာတွေထပ်ပြီးတော့ဆန်းရမှာပါအကုန်ဆန်းလို့မရသေးတယ်လို့အခုဆန်းဖို့လည်းမလိုသေးပါဘူးတရုတ်အကျိုးတသက်မှုလုံလဲမလုံတင်သေးပါဘူးရာဇဂျိုဆက်ယုံရဲ့အမှန်တကယ်အခြေအနေကလဲဆယ်ဦးစီးဌာနနဲ့တရုတ် CGGC ကုမ္ပဏီတို့စာချုပ်ချုပ်ဆိုအကောင့်ထဲပေါ်တဲ့စီမံကိန်းပါအဲ့ဒီစီမံကိန်းလောက်ရမှာနှုံးနေများလွန်းလို့ရေအခက်ခဲဖြစ်နေတာကိုမဖြေရှင်းနိုင်သေးပါဘူး transmission line ကိုမလမအပြီးဆောက်ဖို့ဆိုတာကလည်းမဖြစ်နိုင်ပါဘူးချမပြရဲလောက်အောင်ဘာတွေရှိနေတာပါလဲအရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနိုင်ငံအတွက်နစ်နာလွန်းတာမဟုတ်အစိုးရလွှတ်တော်လက်တွဲပူးပေါင်းဖြည့်ရှင်းကြဖို့တိုက်တွန်းကြပါလေရှင
်။ AR တိုင်းကြံငင်းမြို့ကွက်တဲ့မှာလောင်စာစီရောင်းချနေတဲ့ဆိုင်တွေကိုဒေသအတွက်အန္တရာယ်ရှိလို့ပြောင်းခိုင်းလို့တခြားဆိုင်တွေပြောင်းသွားပေမဲ့မပြောင်းဘဲဆက်ရောင်းနေတဲ့ဆိုင်တစ်ဆိုင်အကြောင်းကိုလည်းအခုလိုစာရေးသားလာပါတယ
်။ RFA မှရခင်ဖော်ပြချက်ကြောင့်မြို့ကွက်တဲ့အတွင်းရောင်းချနေတော့စီဆိုင်များမြို့ပြင်ပြောင်းရွှေ့သွားကြပြီဖြစ်တော့လေပုဂ္ဂလိကစီစံကြီးသဆိုင်ဟာကြံကင်းမျိုးသက်နှင့်ကက်လျက်လမ်းမကြီးပေးရှမ်းတောင်ရကျေးရွာထဲမှာကြံရှိနေပြီးရောင်းချနေစေဖြစ်ပါတယ်။မြို့ရဲနဲ့ကျေးရွာတွေထဲမှာအန္တရာယ်ဖြစ်စေနိုင်တဲ့ဆက်သုံးစီဆိုင်များဖွင့်လှစ်ခွင့်မပြုဖို့အေယာဝတီတိုင်းလွှတ်တော်ကဆုံးဖြတ်ချက်ပေးခဲ့တော်လဲမြို့နယ်ကျေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့မြို့နယ်မိသက်ဖွဲ့တို့မျက်စိရှင်းမှောက်မှာပင်ပေပါအမြောင်အများတူတောင်း၍ကျေးရွာထဲဆက်လက်ရောင်းချနေစေဖြစ်ပါတယ်။စီပေပါထားတဲ့ဂိုဒေါင်နောက်ကက်ရက်မှာလဲမီးလောင်စာမြင့်ထဲတဲ့တက်ကဲသေးတွေဝန်းရံလျက်ရှိနေပါတယ်။ကျွာသားတွေကတိုင်ကြားတိုင်းမြို့နယ်မိသက်နဲ့ကြေးရွာအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေလာရောက်ကြည့်ရှုခဲ့ပြီးကြေးရွာပြင်ပလွတ်လပ်နေရမှာပြောင်းရွှေ့ပေးဖို့စီစဉ်ခိုင်းပေမဲ့ဘာကြောင့်မှန်မသိဆက်လက်ရောင်းချနိုင်နေသေးပါပဲ။ကြံကင်းမျိုးသစ်အထွက်မှာလည်းကြေးရွာတွေကတဆက်ထဲမှုတရွာလောင်လင်းမျိုးသစ်နဲ့အခြားရွာတွေပါကူးဆက်လောင်ကျွမ်းနိုင်သည့်အတွက်ရွာအပြင်သို့ပြောင်းရွှေ့ပေးစေခြင်းပါသည်ခင်ဗျာ
။နောက်ပေးစာတစ်စောင်ကတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့ RFA ပြည်သက်ကိုကိုလွင်ရေးလိုက်တဲ့စာပါ။သူကသူတို့ရွာကိစ္စကိုအခုလိုရေးလိုက်တာပါကျွန်တော်တို့ဘကိုးတိုင်းဖားတို့မြို့အထက်တန်းကျောင်းမှာမိုးရွာရင်ကျောင်းသားလေးတွေအတွက်အရန်ဒုက္ခရောက်ပါတယ်ကျောင်းသားတွေစီးလာတဲ့စက်ဘင်းတွေဟာမိုးရွာထဲမှာဘလို့မှမသွားနိုင်ပဲသူတို့ကိုကြည့်ရတာလည်းတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်ဒါကိုဘကိုးတိုင်းလွှတ်တော်ကိုယ်စားလှယ်နဲ့အစိုးရတွေကဖားတို့မြို့ကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတခုခုဆောင်ရွက်ပေးစေချင်ပါတယ်တဲ့ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကို့ပတ်ဝန်းကျင်ကို့လူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် BURMESE burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အများဆုံးရောက်ပါတယ်။ဒါပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့96459တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။သွားရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။